တော်ရရှိမှာခင်ဗျာမြန်မာနိုင်ငံဟာဆေးဆိုးအဆက်ဆက်ခက်စနစ်ဆိုးအောင်မှာနိုင်ငံရေးစီးပွားရေးချွတ်ချုံကြခဲ့ရတယ်လို့လူမှုရေးပိုင်းမှာလည်းနှိမ့်ချယိုယွန်းသွားခဲ့ရတာကိုဒီကနေ့နိုင်ငံတော်ဝန်မှာတနေ့တခြားတိုးများလာတဲ့အရက်ဆိုင်တွေနဲ့တိုင်းပြည်ရဲ့အနာဂတ်လို့ဆိုကြတဲ့မျိုးဆက်သစ်လူငယ်တွေကြားတွင်ကျယ်လာနေတဲ့အရက်သေးစားတောက်စားမှုဒလိတွေကတက်တည်ခံနေပါတယ်ရန်ကုန်မြို့မှာမနေ့9နာရီ10နာရီဆိုရင်အစိုးရဌာနတွေကုမ္ပဏီတွေရုံးဖွင့်ကြတယ်လို့ပဲအရက်ဘီယာဆိုင်အတော်များများလည်းမနေ့စောစောကတည်းကဖွင့်လှစ်ရောင်းချကြပါတယ်ဈေးပေါ်ပြီးအည်သွေးညံ့တဲ့အရက်တွေအတော့များတဲ့အတွက်အသေးစောတဲ့လူတွေလည်းများလာနေတယ်လို့မြို့ကန်တွေကပြောပါတယ်လူတန်းစားမရွေးလက်လန်းမိတဲ့ဈေးပေါ်ပေါ်အရက်တွေတောက်သုံးမှုများလာတာနဲ့ပတ်သက်လို့လူမှုရေးတက်ကြွတဲ့အဆိုတော်ကိုဇော်ဝင်းထွတ်ကဒီလိုပြောပြပါတယ
်မနေ့ဆိုရင်ကိုရိုင်းဆန်နယ်ကဘီယာဆတ်တဲ့လူတွေရှိနေအောင်အရက်ကသူတို့ဈေးပေါ်တဲ့အရက်ပေါ်တော့ဆင်းရတော့တန်တဲ့အရက်ကိုတောက်တဲ့အခါကျပူဆိုးတော့ကျွန်တော်နောက်နေကြလေအားရောမအိုသေးတော့လေနော်ဘာလို့မအိုသေးလို့ပြောတာတခြားဘာလို့အိုရဲကြီးသူများမှာမဟုတ်ဘူးလေဒီကဘယ်လိုဖြစ်နေလဲဟုတ်က
လက်ဖက်ရည်ကြိုက်တဲ့မြန်မာလူမျိုးတွေအဖြစ်ကနေအရဲကြိုက်တဲ့မြန်မာလူမျိုးတွေဖြစ်သွားအောင်တစားစားပြောင်းလဲလာနေတဲ့အခြေအနေဟာစေစုဝအဆက်ဆက်နှစ်ပေါင်းများစွာချမှတ်ကျင့်သုံးခဲ့တဲ့လူမျိုးရေးဥတီချက်၄ရက်ရဲ့အနှစ်သာရကင်းမဲ့မှုကြောင့်လားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်ဒီကနေ့ခေတ်လူငယ်တွေအကြားအရဲတောက်တဲ့ရင်ကျေးမှုဘလောက်ထိထွန်းကားနေပြီလဲဆိုတာရန်ကုန်မြို့ကလူငယ်တူကဒီလိုပြောပြပါတယ်
ဟုတ်ကျွန်တော်တို့ဘာလို့လဲမူရက်စားတွေမှာထိုင်လို့ကျွန်တော်တို့အဲ့ဒီရက်စားမှာထိုင်လို့ရေဝဲကျွန်တော်တို့ဒီတပိတ်ဆံမှာထိုင်နေတဲ့ပုံလို့ဈေးသက်တာတော့ရောက်ရောတပိတ်တစ်ခုကိုကျွန်တော်တို့အခုရှိတာ200 300ပေါ့ဗျာအခုကျွန်တော်ရန်ကုန်မှာ300ရှိတယ်ဗျာအခုဗျာရက်ဆိုရင်ကျွန်တော်တို့ဒီဘုံနဲ့ရတယ်ဟုတ်ရဲ့ဒီရက်တပိတ်ဆိုကျွန်တော်တို့ဘလောက်မှမရှိဘူးကအာမီဆိုရင်300ပဲရှိတယ်ဟုတ်ရဲ့အာမီတို့ဘာလို့အဲ့လိုမူကြရင်300လောက်ပဲရှိတယ်အားရောက်လို့ကျွန်တော်တို့ဒီရက်ကိုပို့တော့ပြည်လူငယ်တွေက
တရုတ်အရက်ထိုင်းအရက်ပြည်တွင်းစက်မှုဆောင်အသီးသီးကထုတ်တဲ့အရက်စသဖြင့်တစိမ့်ပေါင်းစုံအရက်တွေဟာဘက်ကင်းနဲ့မှမတူအောင်ပေါများနေတာကြောင့်ဈေးကြီးတဲ့လက်ဖက်ရည်ထက်ဈေးပေါ်ပေါ်အရက်တွေပြောင်းတောက်လာကြတယ်လို့အသက်80ကျော်အရွယ်အစိုးရပင်စင်စားကြီးတူကပြောပြပါတယ
်။ဘယ်ကပေါ်လဲ၊ရောက်ပေါ်လား၊တခါစစ်ကြီးပါလိမ့်မယ်၊မသိတော့အောင်ပေါ်တာ။သူတပိစံအောင်သွားလိုက်လို့ရှိရင်နင်းတော့အဲဒီမှာနင်းကရှိမှတောက်လို့ဖြစ်တယ်လေ။အရက်ဆိုင်ရတယ်၊သူကတရားဝဝယ်တောက်လိုက်ရတယ်၊ဆရာဝဝယ်တောက်လိုက်ရတယ်၊သူစံရင်ပြုံးလို့ရှိရဘူး။
စီဝါရေးလုပ်ငန်းကံကံအစီအမပြေလို့စိတ်ညစ်လို့စသဖြင့်အကြောင်းမျိုးမျိုးနဲ့အရက်ဆိုင်ထိုင်ကြသူတွေရှိတယ်လို့အသက်20နဲ့30ကြားလူငယ်တွေကြားမှာတော့အရက်ဆိုင်ထိုင်တာခင့်မိဒလိတခုလို့ဖြစ်နေပြီးလူငယ်တွေအချင်းချင်းဆုံတွေ့ကြဖို့အရင်ကလိုလက်ဖက်ရည်ဆိုင်တွေမှာမချင်းတွေ့ကြတော့ပဲအရက်ဆိုင်ဘီယာဆိုင်တွေမှာပြောင်းလဲတွေ့ဆုံလာကြတယ်လို့ရန်ကုန်မြို့ကနောက်ထပ်လူငယ်လေးတူကအခုလို့ပြောပြပါတယ
်လူငယ်တွေကတယောက်ကျော်တွေ့ရတဲ့အချိန်မှာဟိုတော့ဟိုလက်ဖက်ရည်ဆိုင်ကဆောင်ဒီလက်ဖက်ဆိုင်ကဆောင်ပေါ့နော်နောက်ပိုင်းမှာလူငယ်တွေအကုန်လုံးကဘယ်ရက်ဆိုင်ကဆောင်မယ်ဘယ်ဘီယာဆိုင်ကဆောင်မယ်ပေါ့နော်ဒီမှာရန်ကုန်မြို့ရဲ့ရက်ွက်တွေမှာရှိတဲ့အရက်ဆိုင်တွေဖွပုံးဆိုင်တွေကတော့အရန်ကိုများရတယ်ဒီလားမျက်စိရှိမှာဆိုကိုရန်ကုန်မြို့ရဲ့ရက်ွက်တခုလန်းလန်းနဲ့မှာဆိုလို့ရှိရင်ရက်ဆိုင်ကမရှိဘူးဆိုလို့ရှိရင်ဖွပုံးဆိုင်ကတစ်ဆိုင်နှစ်ဆိုင်ပေါ့နော်ကျွန်တော်တို့ရဲ့ပေါင်းငွေမှာရှိနေတဲ့လူငယ်တွေအကုန်လုံးကိုအားရောက်မေးပမာရှိတယ်လို့နေရလို့ရှိရင်ပမာရှိတယ်ပေါ့သူပမာရှိတယ်ဆိုတဲ့နေရာကလည်းအရက်ဆိုင်တစ်ခုခုဖြစ်နေတယ်ပေါ့အရက်ဆိုင်ဒီမှာပဲချိန်နေကြတာလူငယ်တွေအကုန်လုံးလည်းတော်တော်များများခု7နာရီ8နာရီဆိုလို့ရှိရင်လူငယ်တော်တော်များများပါမူပြီးတော့ရဲလူလူဒီအတောင်စားဘက်ကိုပဲအားသာနေတယ်လို့ထင်တယ်လေ
အရက်တောက်သူတွေကိုအရက်မတောက်အောင်လုံးဝပိတ်ပင်တားမြစ်ဖို့မဖြစ်နိုင်ပေမဲ့အမေရိကန်မှာလိုအသက်22နှစ်မပြည့်သူကိုအရက်ရောင်းချခွင့်ပိတ်ပင်ထားတာမျိုးအာဏာပိုင်တွေဘက်ကဥပဒေတွေနဲ့ထိန်းချုပ်ကန့်သတ်ဖို့လိုတယ်လို့အစိုးရကိုဇော်ဝင်းထွတ်ကထောက်ပြပါတယ
်အဓိကကလိုပါပဲရက်ကအတန်းကြီးကြီးရဲ့ပေါ်လို့ဒီနေ့ခံတာပေါ့သူရက်ကိုထိမ့်ပြီးလို့လို့တော့ရက်ကိုစီးမကံမဖြစ်တော့လို့မရဘူးအရက်ဆိုင်မျိုးရက်ရောင်းတဲ့ပုံမှာ tax fee နဲ့ဖြစ်ဖြစ်ဒါမှမဟုတ်ရောင်းချတဲ့အချိန်ဖြစ်ဖြစ်ဒါပြည့်နေတဲ့ console လို့မဈေးလုံးအဖြစ်ဖြစ်အကြံနဲ့အဲ့လားနဲ့ထိမ့်ရမှာရပါဘူးလူတွေတော့မတော့တော့ပြောလို့လည်းမရပါဘူးကျွန်တော်သဘောဆိုင်တော့ဒီဒီကတယောက်အနေနဲ့ပေါ့နော်ကျွန်တော်အမြင်ဆိုရင်ထားပါတော့မနေ့ဥမာ10နိုင်မကျော်ရင်ဖြစ်ဖြစ်မှ7နိုင်မကျော်ရင်ဖြစ်ဖြစ်အပြည့်အဝမရောရအောင်မျိုးနာတော်မှမဟုတ်လေ ID ပြဆိုင်တာမျိုးအတက်မပြည့်မရောရအောင်မျိုးလည်းကဥပမာရမောတအားမူပြီးတော့နေအရေးကြီးလို့ရတဲ့ဥပဒေမျိုးပေါ့နော်အဲ့မူးနေလည်းအရေးကြီးလို့ရတဲ့ဥပဒေမျိုးပေါ့နောက်ဆိုကရက်တော့ပြီးကားမောင်းတဲ့ကိစ္စပေါ့ဥစ္စာပူဆိုးတော့ဒီရက်တွေကိုပြုံးပြီးသိမ့်လို့ဆိုပေါ့နော်ကျွန်တော်အမြင်နဲ့ပြောတော့ရက်ဆိုတော့တစ်ခွက်တော့ဆက်ပြီးအောင်လို့ပြီးများလာရင်လည်းတစ်ခွက်တော့တစ်ခွက်ရမယ်လို့ကန်စားလို့ပြီးမျိုးတစ်ခါများဟိုအဲ့ဒါလေးကိုနည်းနည်း control လုပ်တော့ပူကောင်းတော့ပေါ့
လူငယ်တွေအကြအရက်သေးစားတောက်စားမှုကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာမှာလိုဥပဒေတွေပြဋ္ဌာန်းဖို့ဆိုရင်လက်တွေ့ဖြစ်လာနိုင်မလားအထက်လွှတ်တော်အမတ်ဒေါက်တာအေးမောင်ကတော့လာမယ့်လွှတ်တော်ဆွေးနွေးပွဲတွေမှာဒီကိစ္စတွေအလေးထားဆွေးနွေးနိုင်ခြင်းရှိတယ်လို့ပြောပါတယ
်ဒီတစ်ခေါက်လွှတ်တော်ကတော့ကျွန်တော်တို့လူထုရဲ့အတန်တော်များပါနိုင်ပါတယ်အကုန်လုံးပေါ့နော်ဒေတာကိုလှောနိုင်တဲ့ဟာမျိုးပါဟိုမှာရက်ဆိုရင်အရက်ပေါ့နော်အခု ကြားရတာအဲ့လိုမျိုးပေါ့နော်အရက်ဖြစ်ဖြစ်မူရစီဝါပိတိကနေရာဇုံမှာရနေတာကိုကွန်ရဆိုင်ကစားဖို့ဗျာအဲ့လိုတရားဥပဒေစိုးမုံလေးလိုတာပေါ့အဲ့လိုဥပဒေကြောင်းကြလေတကယ်လက်တွေ့လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးကြမှာဥပဒေကိုတကယ်တမ်းလဲစိုးစားရင်လည်းမခွေကြရအောင်လေဥပဒေကြောင်းကြလေစစ်မှတ်ပေးရမှာမဖြစ်စည်းတာမဖြစ်စည်းရအောင်နိုင်ငံတော်ဘက်ကလည်းဥပဒေကြောင်းကတည်မှတ်ပေးမယ်အကုန်လုံးလေဟို celebrity ဖက်ကလည်းပဲဒါမျိုးကဆီလီကာဆာကွန်ရဆုံးကိုဗျာအရက်အပါဝင်အကုန်လုံးကိုအတုမခိုးတင်တာမခိုးအောင်တိုင်းပြည်ကြီးကိုပြန်နေတည်ဆောက်ကြမယ်ဆိုရင်ဘလူငေတိုင်းတွေမှာပြည့်စည်ဖို့အရေးကြီးတာဟုတ
်အခုလိုမျိုးဆက်သစ်တွေအကြားအရက်သေးစားတောက်စားမှုအထူးများပြားလာတာကိုအမျိုးအမြင်ကြီးကြီးထားပြီးအချိန်မီမထိန်းချုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံရဲ့ရှည်ရင်လေးစရာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ